ဖေဖော်ဝါရီလ၁ရက်နေ့ကစစ်အာဏာသိမ်းတာကိုအာဆီယံနိုင်ငံအချို့ကဝေဖန်ကြပြီးအချို့ကနှုတ်ဆက်နေပါတယ်။မတ်လ29ရက်နေ့နေပြည်တော်မှာစစ်ရေးပြအခမ်းအနားလုပ်တော့ဗီယက်နမ်၊ထိုင်းနဲ့လာအိုကိုစလေတွေသာတက်ပါလေ။ပြစ်ကတ်တပ်ပြအကြမ်းဖက်တာတွေကိုရပ်တန့်ဖို့စင်ကာပူ၊မလေးရှား၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်ကတောင်းဆိုကြပါလေ။ဧပြီလ24ရက်နေ့မှာမြန်မာပြည်ထနာကိုဆင်းသက်ဆွေးနွေးဖြစ်ရှင်းဖို့အာဆီယံအသင်းကသဘောတူချက်၅ချက်ရယူပါတယ်။အနာသိန်းအစိုးရကိုအိန္ဒိယနိုင်ငံတွေကအတိအမှတ်ပြုလိုက်တဲ့သဘောဖြစ်သွားပါတယ်။ဒါပေမဲ့နောက်ထပ်လေးလကြာတော့မှအာဆီယံအထူးကိုယ်စားလှယ်ကိုရွေးချယ်နိုင်ပါလေ။သဘောတူချက်ထဲမှာအကြမ်းဖက်မှုရပ်ဆိုင်းမှုတက်ဆိုင်သူအလုံးနဲ့ဆွေးနွေးဖို့လူသားချင်းစာနာရေးအကူအညီပေးဖို့အထူးကိုယ်စားလှယ်မြန်မာပြည်ကိုစေလွတ်ဖို့စတာတွေပါဝင်ပါတယ်။ဒီသဘောတူညီချက်ကိုအကောင့်ထဲမပေါ်နိုင်ရင်အရေးယူမှာမဟုတ်တဲ့အတွက်မြန်မာစစ်ကောင်းဆောင်ကချက်ချင်းလက်ခံလိုက်တာဖြစ်ပါတယ်။အာဆီယံအသင်းရဲ့မြေကျွေးတံကိုအမေရိကန်ဥရောပနဲ့ကုလသမဂ္ဂကသဘောကျပြီးဆက်လုပ်ကြဖို့အားပေးတာကြောင့်မဆရဝါကမန်းဖြစ်လာပါတယ်
။မြန်မာပြည်ထနာဖြည့်ဆင်းတဲ့နေရာမှာအာဆီယံအသင်းဟာပြောတဲ့အတိုင်းဖြစ်မြောက်အောင်ဆောင်ရွက်နိုင်တဲ့အစဉ်အလာမရှိခဲ့ပါဘူး။ဒါကြောင့်အာဆီယံသဘောတူညီချက်ဟာအတန်းသာမြည်တဲ့ကြံအမြောက်လိုဖြစ်နေပါတယ်အကြံပေးတိုက်ခိုက်မှုကိုချက်ချင်းရပ်ဆိုင်းရမယ်ဆိုတဲ့အာဆီယံရဲ့တောင်းဆိုချက်ကိုစစ်ကောင်စီကဂရုမစိုက်ပါဘူးဒါပေမဲ့အာဆီယံအတွက်အသင်းတိုက်ခါမကြဘူးကပိုပြီးအရေးကြီးနေပုံရပါတယ်2009အတန်ကဆန္ဒပြပွဲတုန်းကလည်းအကြံမဖက်ပဲစင်စင်ငင်လှုပ်ဖို့နဲ့မြို့သားပြန်လည်တင်းမြတ်ရေးလှုပ်ကြဖို့အာဆီယံအလှည့်ကျဥက္ကဋ္ဌကတိုက်တွန်းခဲ့ဘူးပါတယ်ဆန္ဒအရေးတော်ပုံမှာဘာမှမပြောဘဲနှုတ်ဆက်နေရင်အာဆီယံအသင်းကိုနိုင်ငံတကာကအယုံကြည်ကင်းမဲ့သွားလိမ့်မယ်လို့စင်ကာပူကဆိုပါတယ်။ယုံကြည်မှုရအောင်ဝေဖန်နေရတာဖြစ်ပုံရပါတယ
်။မြန်မာပြည်မှာတရားဝင်အစိုးရဖြစ်ပေါ်ရေးဟာအာဆီယံအတွက်အရေးအကြီးဆုံးဖြစ်ပါလေ။ဒီမိုကရေစီကျင့်သုံးတာမသုံးတာကိုအာဆီယံအသင်းကဂရုမစိုက်ပါဘူး။တရားဝင်အစိုးရရှိဖို့ကသာအရေးကြီးပါလေ။အမေရိကန်နဲ့အနောက်တိုင်းဒီမိုကရေစီနိုင်ငံတွေကဒဏ်ခတ်အရေးယူထားတဲ့ကမ္ဘာအပေကဗမာစီအစိုးရကိုအသင်းဝင်အဖြစ်လက်ခံလိုက်တဲ့အာဆီယံဟာနိုင်ငံများဆက်ဆံရေးမှာပြဿနာမျိုးစုံနဲ့ကြုံတွေ့ခဲ့ရပါတယ်။အဲ့ဒီတုန်းကမြန်မာကိုအာဆီယံရဲ့နာရာရှည်ယောဂဘဲလို့တောင်းခေါ်ကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်အချိန်ရလာတဲ့အခါမှာဗမာစီအစိုးရနဲ့အာဆီယံနိုင်ငံတွေဟာစိုးတူကောင်းပဲဘဝတူတွေဖြစ်လာကြပါတယ်။
2006ခုနှစ်မှာဥက္ကဋ္ဌလို့ဖို့မြန်မာနိုင်ငံအလှည့်ရောက်လာတော့မှဝိုင်းဝန်းကန့်ကွက်ကြလို့နိုင်ငံတကာမှာအမြင်မတော်တဲ့အတွက်ဥက္ကဋ္ဌတာဝန်ကိုငင်းပယ်ခဲ့ရပါတယ်။2014မှာဦးသိန်းစိန်အစိုးရဟာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာပါတယ်။အာဆီယံအစည်းအဝေးဟာဗမာအစိုးရနဲ့အခြားအသင်းဝင်တွေအပြန်အလှန်တွေးတိုးဆတဲ့နေရာဖြစ်လာပါတယ်။စစ်ကောင်းဆောင်ပိုင်းဟာအာဆီယံအစည်းအဝေးတွေမှာနိုင်ငံခြားဆက်ဆံရေးအတွေ့အကြုံရရှိကြပါတယ်။အသင်းဝင်ဆယ်နိုင်ငံပါဝင်တဲ့အစည်းအဝေးတွေတင်မကဘဲအခြားနိုင်ငံ17နိုင်ငံနဲ့လည်းဆွေးနွေးပွဲတွေလုပ်ပါတယ်ဒီလိုလုပ်နိုင်အောင်ကော်မတီ30လောက်နဲ့လုပ်ငန်းအဖွဲ့100ကျော်ကပြင်ဆင်ပေးရပါတယ်စေအိုစုဟာသူတို့လုပ်ရတွေကိုနိုင်ငံခြားကလက်ခံလာအောင်ဘယ်လိုလုပ်ရမလဲဆိုတာဒီအစည်းအဝေးတွေမှာသဘောပေါက်လာတာဖြစ်ပုံရပါတယ်အာဆီယံအသင်းဝင်ဖြစ်ရတဲ့အကျိုးကျေးဇူးဖြစ်ပါတယ်
ရုံးရတဲ့ဇွန်လ18ရက်နေ့ကစစ်ကောင်စီကိုလက်နဲ့မယောင်းဖို့နဲ့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့ကုလသမဂ္ဂအထွေထွေညီလာခံကဆုံးဖြတ်ချက်ချတဲ့အခါမှာအာဆီယံသဘောထားကိုတွေ့ရပြန်ပါတယ်။ဒီအဆိုကိုစင်ကာပူ၊မလေးရှား၊အင်ဒိုနီးရှား၊ဗီယက်နမ်၊ဖိလစ်ပိုင်နဲ့မြန်မာကိုယ်စားလှယ်တွေကထောက်ခံရပြီးထိုင်း၊လာအို၊ကမ္ဘောဒီးယားနဲ့ဘရူနိုက်တို့ကမင်းမပေးပဲရှောင်းနေကြပါတယ်။ဒါပေမဲ့အာဆီယံအသင်းထဲမှာဆိုရင်တော့အသင်းဝင်အားလုံးသဘောတူချက်ရယူမှဆုံးဖြတ်နိုင်ပါတယ်။ဒါလို့ဖြစ်အောင်အစည်းအဝေးတွေကျင်းပပြီးမြေကျွေးတံတွေထုတ်နေတာကိုအာဆီယံဒလေးလို့ခေါ်ပါတယ်။ဗမာအစိုးရအဖို့ကတော့အာဆီယံအစည်းအဝေးတက်ရတာဟာဂုဏ်ယူစရာအောင်မြင်မှုတစ်ခုဖြစ်နေပါတယ်။အာဆီယံအသုံးနှုန်းစကားလုံးနဲ့အပြစ်မှန်ကိုသိနိုင်ဖို့ခက်ခဲအောင်ရှင်းဝေရန်ရှောင်ပြောတာဆိုတာလာတာတွေ့ရပါတယ်။ဒါကြောင့်မို့တက်ချုပ်မင်းအောင်နိုင်ဟာအာဆီယံအစည်းအဝေးကိုကိုယ်တိုင်တက်ရောက်ပြီးသူမလုံနိုင်တဲ့သဘောတူချက်900ကိုလက်ခံခဲ့တာဖြစ်ပါတယ်။နဝတ္တနာအဖစေအုပ်စုကိုတရားဝင်အစိုးရဖြစ်လာအောင်ကူညီခဲ့သလို Sek kong si go le te yon e so ya pi e tun piang ya ma, a siang a kuni le me lu, nyon le ya ba le kum ya.